မြန်မာဆီယနာတိမ်မှုမှာတာဝန်ရှိသူတွေရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားထမ်းခတ်မှုကိုဥရောပသမဂ္ဂ EU ကနောက်သတင်းပါအတွင်တည်ပြမဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်။EU ရုံးဆိုင်ရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဒီကိစ္စဆွေးနွေးပြီးဆုံးခဲ့ပြီးလာမယ့်တနင်္လာနေ့မှာအတည်ပြမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်အီလူ စေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်မယ်အကြောင်း Writers ကရရှိထားတဲ့တန်တမာရေးနဲ့ဌာနဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ဥရောပသမ္မဂ EU က2018ခုနှစ်ကတည်းကမြန်မာစစ်တပ်အကြီးအကဲအရာရှိတချို့ကိုဒဏ်ခတ်ပိတ်ဆို့ထားပြီးလက်နက်တင်ပို့မှုကိုလည်းတားမြစ်ထားတာပါ။အခုဒဏ်ခတ်ပိတ်ဆို့မှုကတော့ဆီယနာသိမ့်ပြီးနောက်ပိုင်း EU ရဲ့အရေးပါတဲ့အရေးယူဆောင်ရွက်မှုဖြစ်လာမယ်အနေထားပါ။ဆီယနာသိမ့်မှုမှာတာဝန်ရှိသူတွေကိုဓာတ်ရိုက်ပြစ်ဒဏ်ခတ်အရေးယူမှာဖြစ်တယ်လို့ဘဏ္ဍာငွေကြေးထောက်ပံ့မှုအားလုံးကိုလည်းရက်ဆိုင်မှာဖြစ်ပါတယ်။လူပုဂ္ဂိုလ်တဦးချင်းကိုဒဏ်ခတ်မှာဖြစ်တယ်လို့သူတို့ပိုင်အကျိုးစီးပွားတွေကိုလည်းဒဏ်ခတ်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးလူဒီယန်ကပြောဆိုခဲ့ပါတယ်။မြန်မာဆီယနာသိမ့်မှုအပေါ်ဗြိတိန်ဘက်ကတော့အရေးယူဒဏ်ခတ်ထားပြီးဖြစ်ပါတယ်။
And we were the first European country to sanction
the General Lala Siana Teng Pi Nao Myanmar Sipo Chok Twe Ko Britain Nga Pyet Tan Khat Khe Pi Phit Pi Europe Na Ngan Twe De Ma Pathama Song Phit De Lo Britain Win Chi Chok Boris Johnson Ga Incarnate Dong Ga Lwet Daw Ko Pyo Su Ra Phit Par De Europe Tamaga EU Bat Ga Ro Myanmar Su Ya Pyu Pyin Pyaung Lae Yi Atwe Dai Yai Ngwe Chi Thauk Pan Mu Twe Ko Yat Sain Tha Pi Phit Par De အခုပြစ်ဒဏ်ခတ်မှုမှာတော့လူတို့ကိုအထီမနာစေပဲဆီယနာသိမ့်သူတွေကိုပြစ်မှတ်ထားဒဏ်ခတ်မယ်လို့ပြောဆိုထားပါတယ်ရှင်။